ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်နိုင်ငံခြားရေးဝန်ကြီးလစ်ထရုစ်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်နဲ့တခြားသောဗြိတိန်အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးသမား၁၀ဦးကိုပြည်ဝင်ခွင့်တတ်မြစ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်ဗြိတိန်အစိုးရရဲ့အလွန်အမင်းရန်လိုတဲ့လုပ်ရအဖြစ်ရှုမြင်ချက်နဲ့အခုလိုဆောင်ရွက်တာဖြစ်ကြောင်းအထူးသဖြင့်တော့ရုရှားအစိုးရကြီးတန်းတာဝန်ရှိသူတွေကိုဒဏ်ခတ်ပိတ်ဆို့မှုဖြစ်ပြီးနောက်ထပ်လည်းစီးရင်ကိုထတ်တိုးမဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်နဲ့တခြားသောဗြိတိန်နိုင်ငံရေးသမားတွေကိုရုရှားကပြည်ဝင်ခွင့်တတ်မြစ်မဲ့ဆုံးဖြတ်ချက်ကိုဗြိတိန်အစိုးရပြောခွင့်ရတဲ့ဦးကတုံ့ပြန်ပြောဆိုတာမှာတော့ဗြိတိန်နဲ့တခြားသောနိုင်ငံတကာမိတ်ဖက်တွေအနေနဲ့တညီတညွတ်ထက်ရက်တည်ပြီးယူကရိန်းနိုင်ငံတွင်ရုရှားရဲ့ပြစ်တင်ရှုတ်ချထိုက်တဲ့လုပ်ရက်ကိုပြစ်တင်ရှုတ်ချပြီးရုရှားဆွေရဘက်ကစစ်ကိုရက်စဲရည်အတွက်တောင်းဆိုကြောင်းပြောဆိုထားပါတယ်ရှင်